ယသိတောင်မြို့နယ်မှာချင်းတိုင်းရင်းသားတွေနေထိုင်တဲ့တပြေးကျနဲ့ပတ်သက်သူကျေးရွာ2ရွာရှိပါတယ်။အဲ့ဒီကျေးရွာ2ရွာအနီးပြီးခဲ့တဲ့ရက်ပိုင်းကတမ်မတော်နဲ့အေအေတိုက်ပွဲတွေဖြစ်ပွားပြီးလက်နက်ကြီးကြီးတွေရွာနာကြတာကြောင့်ဒီသားခံ200ကျော်ဟာမင်းများမြို့နယ်ကတထိပ်ကုန်းကျေးရွာကိုထွက်ပြေးလာကြပါတယ်။ရွာလုံးကျွထွက်ပြေးလာတာလို့တပြေးကျရွာသူဒေါ်ရှင်မသာကပြောပါတယ်။
တိုက်ပွဲကြနေလို့ကြောက်ပြီးတော့မှထွက်ပြေးလာတာပါလက်နေကြီးတွေရောလက်နေငယ်တွေရောကြားပါတယ်ရွာနားမှာကြားပါတယ်ကျမတို့ဘက်မှာတောနေဆိုတော့တိုက်ပွဲဖြစ်မှာကိုကြောက်လို့ထွက်ပြေးလာတာပ
ါတတိကုံကြီးရွာကိုရောက်ဖို့ရီလန်းကနေရတိတော်မြို့ပုံနှောင်းကျုံမြို့တွေကိုဖြတ်ပြီးထွက်ပြေးလာကြတာဖြစ်ပါတယ်လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မှာရှိတဲ့ချင်းတိုင်းရင်းသားလူနည်းစုတွေဟာနှစ်ဖက်လက်နက်ကင်အဖွဲ့တွေကိုကြောက်လန့်နေရတာကြောင့်အခက်အခဲပိုရှိတယ်လို့ရခိုင်ပြည်နယ်ချင်းကျောင်းသားများသမဂ္ဂအဖွဲ့ဩဂရာစတိုင်းထွန်းလာကျော်ကပြောပါတယ်
လူနေစုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကနှစ်ဖက်ဖြစ်နေတဲ့အခြေအနေရှိရဲ့ဒီစစ်တပ်ကိုလေကြောက်ရတယ်လို့အေအေကိုလေကြောက်ရတယ်ကျွန်တော်တို့လက်လက်လက်လက်လေပြောဆိုလို့မရတဲ့အခြေအနေမျိုးမှာရှိရဲ့ကျွန်တော်တို့မြင်တယ်လို့မြင်တယ်လို့ကြားတယ်လို့လေပြင်ပြီးတော့ပြောမရတာလို့ရှိရဲ့ကျွန်တော်တို့နှစ်ဖက်လုံးကိုကြောက်နေရတဲ့အခြေအနေမျိုးပေါ့နော်လူမျိုးတွေရှိရဲ့
လက်ရှိမှာချင်းတိုင်းရင်းသားတွေဆက်တော့ရေးအတွက်မြို့နယ်အာဏာပိုင်တွေကစာနာဆက်3အိတ်ထောက်ပံ့ပေးထားတယ်လို့ချင်းတိုင်းရင်းသားအဖွဲ့အစည်းတွေကလည်းကူညီပေးနေတယ်လို့သိရပါတယ်ချင်းတိုင်းရင်းသားတွေအခုလိုထွက်ပြေးနေရတာနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဆိုရအဖွဲ့ချင်းတိုင်းသားရေးရဝန်ကြီးဦးပုံးဆွေကိုမေးမြန်းရမှာတော့လက်ခံဖြေကြားခြင်းမရှိပါဘူးအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးသီးဗိုလ်မှူးကြီးဝန်းစော်ဦးကတော့ရသေးတောင်မြို့နယ်တပြေကျချေးရွာအနီးမှာတိုက်ပွဲဖြစ်တာမရှိဘူးလို့ပြောပါတယ်ရခိုင်တပ်တော်အေအေပြောခွင့်ရှိသူခိုင်ဒုက္ခကို RFA ကမေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးလက်ရှိချိန်အထိလဲရွာသားတွေဟာတဖြည်းဖြည်းဆက်လက်ထွက်ပြေးလာနေကြပြီးတောရခိုလုံတဲ့နေရာဟာရွာနဲ့ဝေးကွာတာကြောင့်ဘာပစ္စည်းမှမတင်နိုင်ကြဘူးလို့သူတို့ကိုကူညီပေးနေတဲ့တထိတ်ကုန်းရွာကချင်းတိုင်းချင်းသူဒေါ်မတ်နုဖြူကပြောပါတယ်စစ်ဆောင်တွေမှာအဝိအစားအိယာဆောင်ချင်းောင်းလူအပ်တာတွေနဲ့နေထိုင်ဖို့အခက်အခဲတွေရှိတယ်လို့သူကဆက်ပြောပါတယ်
ခေကြီးကတော့စာဝင်းနေပေါ့နော်အဝဲတွေလည်းမပါလာဘူးဟိုချောင်းထောင်းတွေစောင်းတွေပစို့တွေဘာမှမပါလာဘူးဒီတိုက်ထွက်ပြေးလာရတော့လေအိုးတွေခွက်တွေရောသူတို့မှဘာတစ်ခုမှမပါလာဘူးအဲ့ဒါရောကကောက်ပြီးတော့လေချက်ပြုတ်ပြီးတော့ကျွေးရတယ်သူတို့နေထိုင်ရင်လည်းအဆင်မပြေဘူးဒီမှာနေထိုင်ရင်ကတော့လေအဆောင်စားဖို့ကလည်းပတ်စံမရှိသေးဘူးဆိုတော့ဒီအတိုင်းပဲကြောက်မှပဲခဏအရာကြီးစားရတယ်သူတို့
ထွက်ပြေးလာတဲ့ချစ်တိုင်းရင်သားတွေထဲမှာကိုဝင်ဆောင်တွေတွေကလေးတွေလည်းပါလာကြအောင်ကျမ်းမာရေးစောက်ရှောက်မှုတွေလိုအပ်နေသလိုကျောင်းသားတွေအတွက်စာအုပ်တွေလည်းလိုအပ်နေတယ်လို့ကူညီပေးသူတွေကပြောပါတယ်။ရခိုင်ပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းရင်းသားတွေဤသူချင်းပြည်နယ်ပလောက်ဝါမှာရှိတဲ့ချင်းတိုင်းရင်းသားတစ်ထောင်ကျော်ဟာလည်းတိုက်ပွဲတွေကြောင့်စစ်ဆောင်စခန်းတွေမှာခိုလုံနေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာတနင်္လာပိုင်းကြာမြင့်မြေပြည်ဖြစ်တဲ့တိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်စုစုပေါင်း8000ကျော်အထိရှိလာနေပြီလို့အရက်ဖက်အဖွဲ့တချို့ကကြောက်ယူထားတဲ့စီးရင်တွေအရာသိရပါတယ်။ကျွန်တော်ကျော်လွင်ဦးပါ။